ပြင်းထန်လာတဲ့ရွေလွှမ်းမှုမှုတန်ကြောင့်လူပေါင်းများစွာတေဆုံးခဲ့ပြီးအပြည့်အစည်ဆုံးရှုံးမှုတွေရင်ဆိုင်နေရတဲ့မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံကပြည်သူတွေနဲ့အစိုးရတွေအတွက်အလွန်ပဲဝမ်းနည်းကြေကွဲရပါကြောင်းအီရန်အစိုးရကပြောကြားခဲ့ပါတယ်။မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံတွေမှာကြီးမားလာတဲ့ရွေလွှမ်းမှုမှုတန်ကြောင့်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ပြီးပျက်စီးဆုံးရှုံးမှုကြီးမားလာတာကြောင့်သက်ဆိုင်တဲ့အစိုးရတွေနဲ့တေဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်အီရန်အစိုးရအနေနဲ့အလွန်ပဲစိတ်ထိခိုက်ရကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Abbas Mahara Shatra ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂထွေထွေညီလာခံကြီးကလည်းအိန္ဒိယနိုင်ငံအနောက်နဲ့တောင်ပိုင်းမှာရှိတဲ့ပြည်နယ်တွေမှာမုတ်တုံမိုးကြောင့်မြင့်ရည်ကြီးခဲ့ပြီးလူပေါင်းအနည်းဆုံး148ဦးထက်မနည်းသေဆုံးခဲ့ရတဲ့အတွက်ဝမ်းနည်းကြေကွဲတဲ့အကြောင်းနဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံစနေနေ့မနက်ကတိုက်ခိုက်ခဲ့တဲ့လီကီမာတိုက်ဖုန်းမုန်တိုင်းကြောင့်ဂျီချန်းပြည်နယ်မှာလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့တဲ့အတွက်လည်းထတ်တူထက်မြဝန်းနေကြေကွဲမိကြောင်းအင်ကာနီကပုံမှန်သတင်းစာရှင်းလင်းပွဲမှာကုလထွေထွေညီလာခံရဲ့ပြောခွင့်ရအမျိုးသမီးမော်နီကာဂရေးလီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာမုတ်တုံမိုးပြင်းထန်မှုကြောင့်ရေလွှမ်းမှုမှုဆိုးရွားခဲ့ပြီးလူပေါင်းထောင်နဲ့ချီရေဘေးတင်ခဲ့ရပါတယ်။မြေပြိုကျမှုကြောင့်လည်းအခုဆိုရင်အနည်းဆုံးလူပေါင်း68ဦးထက်မနည်းသေဆုံးခဲ့ရပါတယ်ရှင်။